Facebook နဲ့ Instagram လူမှုကွန်ရက်တွေပေါ်မှာနှစ်နှစ်ကြာပိတ်ထားတဲ့ American သမ္မတဟောင်း Donald Trump ရဲ့အကောင့်ကိုပြန်ဖွင့်ပေးမယ်လို့ Facebook ရဲ့မိခင် Meta ကုမ္ပဏီကကြေညာခဲ့ပါတယ်2021ခုနှစ်ဇန်နဝါရီလ6ရက် American လွတ်တော်ကို Trump ထောက်ခံသူတွေစီးနင်းတိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်သမ္မတဟောင်းရဲ့ Facebook နဲ့ Instagram အကောင့်တွေကိုပိတ်ခဲ့တာပါသမ္မတစည်းကမ်းတွေချိုးဖောက်ရေးသားခဲ့တာတွေကြောင့် Facebook ကသူ့အကောင့်ကိုပိတ်ခဲ့တာဖြစ်သလိုအရင်ကကျွလွန်ခဲ့တာမျိုးတွေထပ်မဖြစ်အောင်နောက်ထပ်စည်းမျဉ်းအသစ်တွေအဟန့်တားတွေသူ့အပေါ်ချမှတ်ပြီးဖွင့်ကွင်းပေးလိုက်တာလို့ Meta ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Trump အနေနဲ့ထပ်မံချိုးဖောက်တဲ့ရေးသားချက်တွေတင်မယ်ဆိုရင်အကြောင်းအရာတွေကိုဖယ်ရှားပစ်မှာဖြစ်သလိုကျွလွန်တဲ့ပြစ်မှုရဲ့အတိတ်အနဲ့ကိုလိုက်ပြီးတလားကနေနှစ်နှစ်အထိအကောင့်ကိုရပ်ဆိုင်းခံရမှာဖြစ်တယ်လို့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် Meta ကုမ္ပဏီကပြောပါတယ်။သူ့အကောင့်ကိုရပ်ဆိုင်းခဲ့တဲ့ Facebook ရဲ့ဆုံးဖြတ်ချက်ကိုသမ္မတဟောင်း Trump ကပြစ်တင်ဝေဖန်ပါတယ်။လူကြိုက်များသမ္မတတယောက်ဖြစ်တဲ့သူ့ကိုလူမှုကွန်ရက် platform ပေါ်မှာဖယ်ရှားလိုက်တဲ့အတွက်ဝင်ငွေဘီလီယံနဲ့ချီဆုံးရှုံးနေနိုင်ခဲ့တဲ့ Facebook ကသူ့ကိုအသုံးပြုခွင့်ပေးမယ်လို့အခုပဲကြေညာထားတယ်လို့သမ္မတဟောင်း Trump ကသူ့ကိုယ်ပိုင်Truth Social Media ကလူမှုကွန်ရက်မှာဗုဒ္ဓဦးနေကရေးသားပါတယ်ဒီလိုတန်ခတ်တာတွေမလုတ်ထိုက်တဲ့သမ္မတတယောက်ပေါ်အရေးယူတာမျိုးနောင်ဘယ်တော့မှမဖြစ်သင့်ပါဘူးလို့လည်းသမ္မတဟောင်းထရမ့်ကရေးသားပါတယ်ခင်ဗျ